မင်္ဂလာပါခင်ဗျာအခုတော့မမတာတာစကားများစီစဉ်မှာ22ရာစုပင်လုံငင်းချင်းညီလာခံနဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ရေးရာကော်မရှင်နေနဲ့ပတ်သက်လို့ပြောဆိုကြတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ပြန်ပြောပြချင်ပါတယ် NLD ဗဟိုကော်မတီဝင်တွေကိုငွေပေးဝယ်လို့ရတယ်လို့လူမှုကွန်ရက်မှာရေးသားဝေဖန်ခဲ့တဲ့အတွက်တောင်ကြီးခရိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကရာဦးတမောင်တို့ကိုစက်တင်ဘာ4ရက်နေ့မှာယာရုဝထုတ်ပယ်လိုက်တယ်လို့ NLD CC တူဖြစ်တဲ့ဦးဝင်းထင်ကပြောကြားလိုက်ပါတယ်တောင်ကြီးမြို့မှာသတင်းတောက်တွေနဲ့တွေ့ဆုံရမှာဦးဝင်းထင်ကအခုလိုပြောကြည့်တာဖြစ်ပါတယ်
ရန်ကျူလိုသူ Facebook မှာလေစီးစီရစီးစံပတ်စံရှိရစီးလို့ရတယ်ဆိုဆော်ကားတဲ့စကားပါတီဝင်ဒီမှာလွတ်လွတ်လပ်ပြောလို့ရတယ်ဒီထဲမှာဆိုချုပ်ကောင်မလေးဆိုကက်ကက်လောင်ပြန်ပြောတာပဲဒီလိုစီးဒီရအဲ့လိုမပြောဘဲနဲ့ Facebook တင်တဲ့အတွက်ကြောင့်ဒါပါတီစကနဲ့မညီလို့အခါမှာဒီလက်ပတ်တူပြသတာရုပ်ဖို့ဒေါက်ဆာစီးစီရအမိတ်ရပြီးသားဒါမှမဟုတ်လို့ရတယ
် NLD ပါတီဟာပါတီဝင်အများစုရှိတဲ့ပါတီကြီးဖြစ်တယ်လို့ပါတီတွင်းမှာပညာရည်ချင်းမတူညီတာတွေကိုယ့်ထက်သာမနာလိုတတ်တဲ့သူတွေပါဝင်နေတာဟာနေရာတိုင်းမှာရှိပါတယ်လို့ရှမ်းပြည်နယ် NLD ပါတီရဲ့ဥက္ကရာယာရုကနေဗဟိုကဖယ်ရှားခြင်းခံလိုက်ရတဲ့ဒေါက်ခေမိုးမိုးကပြောလိုက်ပါတယ်စက်တင်ဘာ5ရက်နေ့က RFA နဲ့တွေ့ဆုံမေးမြန်းရာမှာအခုလိုဖြေကြားရတာဖြစ်ပါတယ
်ကျွန်မတို့ပါတီကပြောရရင်တပြည်လုံးမှာအင်အားအများဆုံးပါတီဝင်ဥယျာဉ်အများဆုံးပါတီပါပါတီဝင်ဥယျာဉ်များတယ်လို့အသိဉာဏ်ဖြိုမျိုးမှုနေပါတဲ့သူတွေလည်းပါတယ်နောက်ပင်ကိုအားဖြင့်ကိုပေါ့နော်ဟိုတယောက်တယောက်ကိုမနာလိုစိတ်ထားတဲ့လူတွေအဲကိုတဲ့ပို့ပြီးတော့နာမည်ကုန်သတင်းတက်သွားမယ်ဆိုရင်ဆွဲချခြင်းနဲ့စိတ်ဓာတ်ရှိတဲ့လူတွေအဲ့လိုမပြေဝတဲ့လူတွေလည်းနေရာတိုင်းမှာတော့ရှိတာပါပဲဒါကျွန်မတို့ပါတီမှမဟုတ်ပါဘူးတခြားသောပါတီတွေမှာလည်းရှိတတ်တာပါပဲကျွန်မတို့ကတော့ဒီကိုခေါင်းဆောင်ကတကယ်ကိုကောင်းကောင်းမွန်မွန်လမ်းညွှန်ပြသတဲ့ဆိုရင်ခေါင်းဆောင်လမ်းညွှန်တဲ့အတိုင်းနောက်လိုက်ကောင်းနေဖြစ်စေချင်တာပါနောက်လိုက်ကောင်းမဟုတ်တဲ့သူတွေအများကြီးရှိနေတာတော့စိတ်မကောင်းကြရပေါ့
နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ရဲ့တာဝန်ဝင်တရားတွေထဲမှာကော်မရှင်ဖွဲ့စည်းခွင့်မရှိတဲ့အတွက်ရခိုင်ပြည်နယ်ကော်မရှင်ဟာတရားဥပဒေပါဝင်မှုမရှိတဲ့အကြောင်းနိုင်ငံသား၃ယောက်ပါဝင်နေတာဟာလက်ခံနိုင်စရာမရှိတဲ့အကြောင်းရခိုင်မျိုးသားပါတီကဦးလှဆောကပြောကြားလိုက်ပါတယ်စတေမာ6ရက်နေ့ကကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ပြင်ဆင်ဖွဲ့စည်းအဆိုကိုလွှတ်တော်မှာဆွေးနွေးရမှာဦးလှဆောကအခုလိုပြောကြားရတာဖြစ်ပါတယ
်ကျွန်တော်တို့ဒီမှာနိုင်ငံတော်အတိုင်းပိုင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုရှာပြီးဖျက်ကြည့်ကြပါတယ်ကျွန်တော်တို့ဒီမှာတာဝန်လုပိုင်ခွင့်ရပါတဲ့၅ချက်ထဲမှာကော်မရှင်ဖွဲ့စည်းရဆိုတာမပါပါဘူးဥပဒေရဲ့အပေါ်ကိုရောက်နေပါတယ်ဒါကြောင့်ဒီကော်မတီဟာကျွန်တော်အမြင်ရတော့ဒါ legitimacy မဖြစ်ဘူးဆိုတဲ့အချက်နောက်တစ်ချက်ကနိုင်ငံရသားတို့ရောက်ပါတယ် NLD ကဖြစ်ဖြစ်ရှင်းပဲဖြစ်ဖြစ်ဗမာပဲဖြစ်ဖြစ်ကရင်ပဲဖြစ်ဖြစ်ထဲပါနိုင်ငံရသားအသိပ္ပာယ်ပြည့်ပညာရှင်တွေအများကြီးရှိပါတယ်ကျွန်တော်တို့အဲ့လိုနိုင်ငံရသားတွေခေါ်ပြီးပြင်ပြီးထဲတယ်ဆိုတာကျွန်တော်နိုင်ငံရဲ့ဂုဏ်သိက္ခာအများကြီးထိခိုက်ပါတယ
်ဒီတော့ကပညာရှင်တွေနဲ့ရခိုင်ပြဿနာကိုဖြေရှင်းလို့ရတယ်ဆိုရင်ဒီပြဿနာဟာအခုချိန်မှာလွတ်တော်တဲ့ကိုရောက်လာစရာအကြောင်းမရှိတဲ့အကြောင်း NLD ပါတီလွတ်တော်ကိုစလဲဥလွန်ကိုလည်းပြောလိုက်ပါတယ်စက်တင်ဘာ6ရက်နေ့ကကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ပြင်ဆင်ဖွဲ့စည်းရေးအဆိုလွှတ်တော်မှာဆွေးနွေးရမှာဥလွန်ကိုလက်ကအခုလိုပြောကြားရတာဖြစ်ပါတယ်
။ဒီကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေအကုန်လုံးကိုဒီကော်မရှင်ဖွဲ့တဲ့အတွက်ကြောင့်မို့လို့ပဲဒီကိစ္စဟာနိုင်ငံတကာပြဿနာချက်ဖြစ်သွားမယ်ဆိုပြီးတော့စိုးရိမ်မှုကဲပြီးပုံကြီးချက်ကန့်ွက်နေတယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ပြဿနာတွေဟာပစ်ပေါင်းများစွာရှိခဲ့နေတာဖြစ်ပါတယ်။စောစောကိုယ်စားလှယ်တယောက်ဆွေးနွေးသွားတာကြားပါတယ်အဲ့ဒါဘာလဲဆိုလို့ရှိရင်ဒီတွင်းမှာရှိတဲ့ပညာရှင်တွေနဲ့ပြည်ရင်းအားနဲ့ဖြည့်ရှင်းလို့ရတယ်လို့ပြောရင်ဒီနေ့ဒီပြဿနာတွတ်တော်ရောက်လာစရာတော့အကြောင်းမရှိပါဘူ
း။ဦးသိန်းစိန်ဆိုရလက်ထက်ကရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်တွေဟာကောင်းမွန်ပေမဲ့20ရာခိုင်နှုန်းသာအကောင့်ထဲပေါ်နိုင်ခဲ့ပြီးလက်တွေ့အကောင့်ထဲပေါ်ဖို့ခက်ခဲတဲ့အကြောင်းနိုင်ငံတကာကခေါင်းဆောင်တွေပါဝင်လာတာဟာကောင်းမွန်တဲ့အချက်ဖြစ်ကြောင်းရုပ်ရှင်ဒါရိုက်တာမောင်သူရခေါ်ဟာသာတယောက်ဆောင်စာကနာပြောကြားလိုက်ပါတယ်။စက်တင်ဘာ6ရက်နေ့က DVB ရုပ်သံအစီအစဉ်နဲ့တွေ့ဆုံမေးမြန်းရမှာကိုစာကနာကအခုလိုပြောကြတာပါ။
ဟိုသူတို့အခုတွေ့တဲ့မြင်တဲ့အမြင်ကကျွန်တော်တို့မြင်တယ်လို့ကျွန်တော်တို့ကတိုင်းပြည်နဲ့မှနေတဲ့တိုင်းရင်းသားတယောက်ကမြင်တာ
ကို
ဖီအာနန်ကနိုင်ငံခြားကလာတဲ့လူတယောက်ကမြင်တာသူ့မြင်တဲ့ကျွန်တော်တို့မြင်တဲ့တူမယ်မထင်ပါဘူးသူဒါပေမဲ့ကျွန်တော်တူးတဲ့စကားပြောရမယ်ဆိုတော့သူကကျွန်တော်တို့တဲ့နိုင်ငံတကာအတွေ့အကြုံမြင်တဲ့အတွက်ကြောင့်သူမြင်တဲ့အမြင်ကပိုပြီးတော့ကောင်းမယ်လို့ပိုပြီးမဟာဗျူဟာကြမယ်လို့ကျွန်တော်တို့ယူဆပါတယ်
ရခိုင်ပြည်နယ်ဆိုင်ရာကော်မရှင်ဖွဲ့စည်းထားတာဟာလူခွေကိစ္စရပ်တွေကိုဝင်ရောက်ဆွဲဖက်ဖို့မဟုတ်ပဲရခိုင်ပြည်နယ်အတိုင်းအဝန်းတစ်ခုလုံးအကျိုးစီးပွားတဲ့ရေရှည်တည်ထမ်းမဲ့အခြေတစ်ခုရဖို့အကြံပြုချက်တွေရေးသားဖို့ဖြစ်ပါတယ်လို့မစ္စတာကိုဖီအာနန်ကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်ခီးစဉ်ပြီးစက်တင်ဘာ6ရက်နေ့ကဆူလေရှန်ဂရီလာဟိုတယ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ရမှာရခိုင်ကော်မရှင်ဥက္ကရာရခိုင်အကြံပေးကော်မရှင်ဥက္ကရာကိုဖီအာနန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
I think the difference this commission brings to the table
and we will also
ထူးခြားတဲ့အချက်ကမြို့သားကော်မရှင်ဖွဲ့တဲ့မှာနိုင်ငံတကာကလူပုဂ္ဂိုလ်တွေပါဝင်လာတဲ့အချက်ဖြစ်တဲ့အကြောင်းကော်မရှင်အနေနဲ့ဒီတုန်းကသက်ဆိုင်တဲ့လူအဖွဲ့အစည်းတွေကသာမကဒီကြေညာရေးနဲ့ပတ်သက်နေတဲ့အိန္ဒိယနိုင်ငံတွေနဲ့လည်းစကားပြောဆိုပြီးလူတွေရဲ့ရွှေပြောင်းနေထိုင်မှုနေကြာပြဿနာတွေဖြစ်ရှင်းရမှာဘလို့ပူးပေါင်းကူညီနိုင်မလဲဆိုတာကိုနီးလန်းရှာဖွေသွားမှာဖြစ်တဲ့အကြောင်းကော်မရှင်အစည်းအဝေးခန်းစားဟာအားလုံးအတွက်သုံးဝင်မဲ့အကြံပြုချက်တွေကိုထည့်သွင်းဖို့ကြိုးစားသွားမှာဖြစ်ကြောင်းကြေညာသွားပါတယ်အခုတော့မှာမသားမိတဲ့ပင်လုံငင်းကျဲညီလာခံတဲ့ပတ်သက်လို့သတိထားမိတဲ့အချက်တချို့ကိုလည်းတစ်ဆက်တည်းပြန်ပြောပြလိုပါတယ်။ NCA စာချုပ်မှာလက်မှတ်မထိုးထားတဲ့အဖွဲ့တွေအနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်မရနိုင်ဘူးလို့ပင်လုံညီလာခံဘူးတွဲကျင်းပရေးကော်မတီကပြောဆိုလိုက်ပါတယ်။စက်တင်ဘာ5ရက်နေ့ကကျင်းပတဲ့ပင်လုံညီလာခံကျင်းပရေးဘူးတွဲကော်မတီသတင်းစာရှင်းလင်းပွဲမှာကော်မတီတွင်းရေးမှူးဦးခင်စောဦးကအခုလိုပြောကြားဖြစ်ပါတယ်။
တို့ပါကြီးတော့တို့ကိုယ်တို့ဘယ်တော့မှမပြီးပဲနဲ့ဟာတို့တို့တော့တို့ထိုးတဲ့ကြည့်စောင့်ပြီးတော့မှဓာကြီးတို့ဘယ်လိုခုနဲ့စောင့်နေရမယ်ဆိုတဲ့သဘောမျိုးတော့ဖြစ်လာမှာပေါ့။ကျမ်းမှာသူစဉ်းစားတော့
ဗမာနဲ့မြန်မာဆိုတဲ့စကားဟာအတူတူပဲဖြစ်တဲ့အတွက်ကြောင့်မြန်မာဆိုတဲ့နိုင်ငံနာမည်ဟာလူမျိုးတစ်မျိုးကိုသာရည်ညွှန်းတဲ့အတွက်နိုင်ငံရဲ့အမည်ကိုအားလုံးကိုစားပြုတဲ့အမည်တစ်ခုပြောင်းလဲဖို့မွန်ပြည်သက်ပါတီကခေါင်းဆောင်တူဖြစ်သူနိုင်ဟန်သာကပြောကြားလိုက်ပါတယ်။စက်တင်ဘာ2ရက်နေ့ကကျင်းပတဲ့ပင်လုံငင်းကြဲညီလာခံမှာနိုင်ဟန်သာကအခုလိုပြောလိုက်တာပါ။
ဗမာနဲ့မြန်မာဆိုတဲ့ဟာကတော့အတူတူပဲဆိုတာအားလုံးလည်းသိကြပါတယ်မြန်မာဆိုတာဟုတ်အရင်ကသုံးလုံးနဲ့ဝါဟာရဖြစ်ပြီးတော့ဗမာဆိုတာဒီနောက်ပိုင်းမှာသုံးလုံးနဲ့ဝါဟာရဖြစ်ပါတယ်သို့ဖြစ်ပါ၍စစ်မှန်သောဖက်ဒရယ်ဒီမိုကရေစီပြည်တော်မှုတည်ဆောက်ရာတွင်နိုင်ငံဆွေးကြီးတိုင်းသားလူမျိုးများအားလုံး၏တန်းတူညီမျှမှုကိုပေါ်ဆောင်နိုင်ရန်ထိုတိုင်းသားလူမျိုးများအားလုံးကိုကိုယ်စားပြုနိုင်မည်အမည်နာမအသစ်တစ်ခုကိုဆွေးနွေးတတ်မှတ်သိပါရဲ
မြန်မာနိုင်ငံကတိုင်းရင်းသားလူမျိုးများအရေးငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုအရေးစတဲ့ပြဿနာတွေဟာစိုးရိမ်စရာမဟုတ်ပဲပြဿနာမရှိချင်အောင်ဆောင်နေတာကသာစိုးရိမ်စရာဖြစ်တယ်လို့တော့ဆန်းစုကြည်ကပြောလိုက်ပါတယ်21ရာစုပင်လုံညီလာခံပိတ်ပွဲအခမ်းအနားမှာနိုင်ငံတော်တိုင်းမင်ခံပုဂ္ဂိုလ်တော့ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
ပြဿနာကိုစိုးရိမ်ကြဖြစ်ပါဘူးပြဿနာမရှိကြအောင်ဆောင်တာဆောင်နေရတာကဒါသာစိုးရိမ်ကြဖြစ်ပါဘူးဒါဆိုရင်ပြဿနာကိုတော့ဖြေရှင်းနိုင်မှာမဟုတ်ပါဘူးဒါပေမဲ့တတိရှိရှိနဲ့ကျမတို့ဒီပြဿနာကိုရင်ဆိုင်မယ်ဖြေရှင်းနိုင်တဲ့အရေးချင်းတွေကိုကျမတို့မွေးထုတ်မယ်ကျမတို့အတူလက်တွဲပြီးတော့တူဦးကိုကူညီမယ်ဖိမမယ်တူဦးရဲ့အမြင်ကိုတူဦးကလေးစားမယ်နားထောင်မယ်သဘောချင်းမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကြီးရှိနေတာလဲဆိုတာကိုစဉ်းစားရတယ်။ဒါမှကျမတို့အားလုံးကညီညီညွတ်ညွတ်နဲ့ဆက်ပြီးတော့လူချင်းနဲ့ငြိမ်းချမ်းပန်းတန်းကိုရောက်သွားမှာဖြစ်ပါတယ်
။အခုကမှမသားသားစကားများအစီအစဉ်ရလောက်ပါခင်ဗျာ။ RFA မြန်မာကြားကနေကြည့်ရှုကြသူတွေပြည်သက်တွေရောအတန်လုံးရေဒီယိုကနေနားဆင်ကြတဲ့ပြည်သက်တွေကိုပါကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။